စီးပွားနိုင်ငံမှာဒါရုတ်လက်နက်အသုံးပြုမှုအတွက်ပုတ်ရမ်းမိကပြစ်တင်ရှုတ်ချလိုက်တယ်လို့ဒီချိန်ထဲမှာပဲအင်အားသုံးဖြည့်ရှင်းမဲ့အစီအစဉ်ကိုလည်းဆန့်ကျင်ကြောင်းပြောဆိုလိုက်ပါတယ်။ဒမက်စကတ်မြို့တော်စင်ကြေဘုံရက်ကတိုက်ခိုက်မှုဒဏ်ခံခဲ့ရတဲ့သူတွေရဲ့ပုံတွေဟာအခုထိရင်ထဲမှာမပြောင်းနိုင်သေးတဲ့အကြောင်းပြည်သက်ထောင်ပေါင်းများစွာတက်ရောက်လာတဲ့ဗာတီကန်ကျောင်းတော်စင်ပီတာရင်မြင်ကတနင်္ဂနွေနေ့တရားပွဲမှာပုတ်ရမ်းမင်းကြီးဖရန်စစ်စ်ကမင်းခဲ့တာပါ။ဒါရုတ်လက်နက်တွေနဲ့တိုက်ခိုက်မှုအတွက်တန်တရားရှိနေတဲ့စီးပွားသမ္မတဘရှာအာဆတ်အစိုးရပေါ်စီးရီးရရေးယူဖို့တောင်းဆိုတဲ့အနေနဲ့ပြင်ဆင်မှုတွေကြီးထွားလာနေတာကိုတော့လက်မခံတဲ့သဘောထားကိုလည်းရဟန်းမင်းကြီးကအလေးထားပြောဆိုသွားပါတယ်။စစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကြောင့်ပြဿနာတွေပြေလည်မှုမရနိုင်တာကြောင့်သက်ဆိုင်သူတွေအားလုံးအနေနဲ့ညီရင်းအကိုလိုဆွေးနွေးညီနိုင်ဖြစ်ရှင်းကြဖို့ပန်ကြားခဲ့တာပါ။စီးရီးယားမှာငင်းချက်မှုရရှိရေးအတွက်ရှစ်သတင်းပတ်တဲ့ဆူတောင်းပွဲကိုလည်းတက်ရောက်ကြဖို့ပိုယန်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ဒီချိန်ထဲမှာပဲစီးရီးယားနိုင်ငံကပြန်လာတဲ့ကုလသမဂ္ဂဒါရုလက်နက်စစ်ဆေးအဖွဲ့နမူနာတွေကိုအမြန်ဆုံးလေ့လာသုံးသပ်ဖို့အတွက်လည်းအတွင်းမှုချုပ်ဘန်ကီမွန်းကညွှန်ကြားလိုက်ပါတယ်။အောက်တိုဘာ20ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အစိုးရမှကြံ့ကြာမှုတွေရှိခဲ့ပေမဲ့စစ်ဆေးမှုတွေလုံဆောင်နိုင်ခဲ့ကြတဲ့ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကတော့စနေနေ့ကပဲစီးရီးယားနိုင်ငံကပြန်လည်ထွက်ခွာလာခဲ့ကြတာဖြစ်ပါတယ်။